ကရင်အမျိုးသားအစည်းအရုံးတက်မဟာတုံထိန်းချုပ်ရာညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တို့ဟာတိုက်ပွဲတွေဖြစ်နေပြီးတော့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံရွာသား1000ကျော်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတယ်လို့ KNU ကသတင်းထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင
်။ကရင်အမျိုးသားအစည်းအရုံးတပ်မဟာတုံထိန်းချုပ်ရာမြောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာအော်ဂုတ်လ23ရက်နေ့မနေ့ပိုင်းကစပြီးတိုက်ပွဲတွေဖြစ်နေကြတာပါမကြာခဏတိုက်ပွဲဖြစ်နေတဲ့မြောင်လေးပင်ခရိုင်ထဲမှာတော့စစ်သည်တောင်ဒုက္ခတွေတောင်းနေချီပြီးထွက်ပြေးနေရတယ်လို့မနေ့ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရတယ်ဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဌာနခွဲရဲ့ဒုတိယတာဝန်ခံစောရွာခွီတူးက VOA ကိုအခုလိုပြောပါတယ
်ရောဒီ KNUအဲ့လိုဒီခေါရမုံမြင့်နဲ့အတင်းပေါ့အဲ့တော့ဟိုမနေ့ငါးနိုင်မင်းမဆင်းဘူးမင်းမဆင်းဘူးလေ
ဟုတ်ကဲ
့အဲ့ဒီစိတ်ကောင်းစီရောကျွန်တော်ဒီတော့မှလည်းကျွန်တော်စုံတင်ကြည့်ရမှာတော့ဟိုအနောက်ဘက်ကိုဖြစ်တယ်အဲ့ပေါ်ကိုကြည့်အနောက်ဘက်မှာတော့ဒီစိတ်ကောင်းစီကတော့မင်းမနေ့တော့မကြိုးတော့ဘူး
ကနဇိုးရွာအပြင်အနီးတဝိုက်ကကျေးရွာတွေကလည်းထွက်ပြေးနေရတယ်လို့လေကြောင်းတိုက်ခိုက်မှုခံရတဲ့ကနဇိုးပင်ရွာတစ်ခုတည်းကပဲစစ်သေးဆောင်ဒုက္ခတွေတစ်ထောင်ကျော်ရှိတယ်လို့လည်းဒေသခံတဦးကလည်းပြောပါတယ်
။အဲ့ဒီအပိုင်းကကနဇိုးပင်ရွာပေါ့ဒါစီရင်တည်ရင်ရှိနေတာပေါ့။အဲ့ဒီရွာမှာမရိယာလေနဲ့လာရွာမိုင်းကျဲပါတာပေါ့။ကျဲပါတော့အမှရှိနေရွာအဲ့ဒီညာဘေးနားမှာတက်နေတဲ့တောင်ကြီးကရွာရရွာလားဒီကအကုန်ထွက်ပြေးရအောင်မိုင်းတစ်ထောင်ကျော်တော့ရှိမှာပေါ့။အဲ့နာကတဲ့ဆိုရင်ရွာအောက်စီရောဒီကျွန်တော်တို့တောင်ကြီးအောက်မှာဆိုရင်ကရင်ရွာတွေပဲအဲ့ဒီရွာဒီပတ်ချတယ်ဘက်မှာဆိုဒီညွန့်ရွာတို့တောက်ကြီးပေါက်ကြီးရွာတို့နောက်ပြင်းတဲ့ရွာရော၄၅ရွာပေါ့နော်ပတ်ချတယ်ပေါ့အဲ့တန်ရင်ရှိတဲ့ဘက်နွားလေးခုဟိုတန်ရင်ရှိတဲ့စကမ်းပေါ့နွားလေးခုစကမ်းတို့อ่ะအဲ့ဘက်မှာတို့ဒုံနဲ့ပစ်တန်းပင်းထောက်ညာလောက်ကြီးပေါ့
လေကြောင်းတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာမရှိသေးပါဘူး။ကနဇိုးပင်ရွာအပြင်အနီးတဝိုက်ကကျေးရွာတွေကလည်းထွက်ပြေးနေရတယ်လို့လေကြောင်းတိုက်ခိုက်မှုခံရတဲ့ကနဇိုးပင်ရွာတစ်ခုတည်းကပဲစစ်ဘေးရှောင်ဒုက္ခတွေတစ်ထောင်ကျော်ရှိတယ်လို့လည်းဒေသခံတဦးကလည်းပြောပါတယ်။ကနဇိုးပင်ရွာဟာ KNU တပ်မှ3နယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာရှိပြီးအင်ဂျီ200ကျော်နဲ့ကျေးရွာသား1100ကျော်နေထိုင်နေတဲ့ကျေးရွာဖြစ်ပါတယ်။အခုအခါမှာတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ KNU တပ်မှ9နယ်မြေမုထော်ခရိုင်ထဲမှာတော့ဒုက္ခတွေ9000ကျော်ရှိပြီးညောင်လေးပင်ခရိုင်ထဲကတပ်မှ3နယ်မြေထဲမှာတော့စစ်ဘေးဆောင်ဒုက္ခတွေ6000ကျော်ရှိနေတာပါ။အခုရပိုင်းအတွင်းမှာတော့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မုံမြို့နယ်တွေထဲမှာလေကြောင်းပစ်ခတ်တာပေါ့နှစ်ဖက်တိုက်ပွဲတွေကြောင့်ပါဒုက္ခတွေပိုတိုးလာနေကြောင်းဒေသခံတွေကပြောပါတယ်ရှင်။